Welcome to the Voice of America in Burmese.
လာညနေခင်းမှာတော်တာရှင်များခင်ဗျာ American ပြည်ထောင်စု Washington မြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဇူလိုင်လ15ရက်နေ့အင်္ဂါနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ငိမ့်ချမ်းပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီညနေခင်းသတင်းတွေကိုဥကြော်စံတာနဲ့အတူကြီးညာပေးမှာပါအစ္စရေးနဲ့ပါလက်စတိုင်းပြဿနာအီဂျစ်ကနေဂျာဝင်ပြီးဖြည့်ရှင်းပေးဖို့အတွက်ကမ်းလှမ်းချက်ကိုအစ္စရေးဘက်ကလက်ခံလိုက်ပါပြီရုရှားနဲ့ယူကရိန်းနိုင်ငံတို့ဟာနှစ်နိုင်ငံကြားဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွက်တက်သေးဖြစ်တဲ့နိုင်ငံတကာကိုခေါ်ယူပြီးပြသနေကြပါတယ်နောက်တရုတ်နိုင်ငံကအသွင်းကုန်တွေကိုအမေရိကန်ကအခွန်ငွေတိုးပြီးကောက်တာဟာမှားယွင်းတယ်လို့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကလည်းဆုံးဖြတ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုင်းချင်ရင
်ကောင်းပါပြီခင်ဗျာသတင်းတွေကြီးညာပြီးမှာတော့အခြေခံဥပဒေပုံမှန်436ပြင်ဆင်ရေးလူမှုစန္ဒကောက်ယူမှုနောက်ဆုံးရအခြေအနေတွေကိုအရင်ဆုံးတင်ပြပေးမှာပါနောက်ပြီးသတင်းတောက်တွေကိုဖန်ဆီးအရေးယူတာဟာမြန်မာနိုင်ငံအနာဂတ်သတင်းလွတ်လပ်ခွင့်အတွက်အလားအလာမကောင်းဘူးလို့ CPJ ရဲ့အာရှရေးရာတာဝန်ခံ Bob DS က VOA ကိုပြောပါတယ
် Unity ကသူရေးတဲ့သတင်းကြောင့်ကျွန်တော်တို့ကအရေးယူတာမဟုတ်ပါဘူးနိုင်ငံတော်ရဲ့ကာကွယ်ပစ္စည်းစရုံတစ်ခု
ဦးရဲထွတ်ပြောသွားတာဖြစ်ပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ကကြီးညာပေးကြမှာပါ
ကာဇာကမ်းမြောင်ဒေသကဟမတ်စစ်သွေးကြော်ရင်နဲ့အစ္စရေးတို့ကြားအပြစ်ခတ်ရစဲအောင်အီဂျစ်ကဂျာဝင်ပြီးဖြည့်ရှင်းပေးဖို့ကမ်းလှမ်းချက်ကိုအစ္စရေးဘက်ကသဘောတူလိုက်ပါပြီ။ဒါပေမဲ့ဟမတ်စ်တွေထိန်းချုပ်ထားတဲ့ဒေသကနေအစ္စရေးဘက်ကိုရော့ကက်နဲ့ပစ်ခတ်မှုတွေကတော့အခုထိရစဲမသွားသေးပါဘူး။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟူးရဲ့လုံခြုံရေးကက်ဘိနက်အဖွဲ့ကအပြစ်ခတ်ရစဲရေးဆိုင်ရာလှုပ်ဆောင်ချက်အတွက်မဲခွဲအတီးပြုတ်ခဲ့ပြီးတဲ့နောက်မှာဒီကနေ့ဂါဇာဘက်ကနေအစ္စရေးမြို့၃မြို့ပေါ်ကိုပစ်ခတ်တဲ့ရော့ကက်တွေကို Iron Dome ဒုံခွင်းဒုံစနစ်နဲ့ဖြိုခွင်းခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အပြစ်ရရေးမလုပ်ရင်အစ္စရေးတွေရဲ့သတင်းတပတ်ကြားထိုးစစ်ဆင်နွှဲမှုတွေကိုဆက်ပြီးလုပ်ဖို့အတွက်အသင့်ပြင်ထားတယ်လို့ဝန်ကြီးချုပ်ကပြောတယ်လို့နိုင်ငံတကာအတိုင်းအဝန်းကပါသဘောတူမယ်လို့လည်းသူယူဆထားကြောင်းပြောပါတယ်။ Hamas အရာရှိတချို့ကသူတို့ရဲ့ဆုံးဖြတ်ချက်ကိုအင်ကာနေမှာချနိုင်မှာမဟုတ်ဘူးလို့အရေးရောင်းနေပြနေပေမဲ့ Hamas စစ်ဘက်ကတော့အီဂျစ်ပြည်အစီအစဉ်ဟာသူတို့ကိုလက်နက်ချစီဖို့အတွက်ဖြစ်လာနိုင်တယ်လို့ပြောပြီးလက်မခံနိုင်ဘူးလို့ဆိုပါတယ်။အစ္စရေးရဲ့ဒီခုလိုလက်ခံတဲ့ဆုံးဖြတ်ချက်တွေအမေရိကန်နိုင်ငံချိုင်းဝန်ကြီး John Kerry ကကြိုဆိုလိုက်ပြီးတခြားအဖွဲ့အစည်းတွေဘက်ကလည်းသဘောတူညီဖို့တိုက်တွန်းခဲ့ပါတယ်။အဆိုပြုချက်ထဲမှာယာယီအပြစ်ခံရစဲရေးကိုအင်ကာနေမှာစတင်ရမှာဖြစ်ပြီးနှစ်ဖက်ဆွေးနွေးမှုတွေကိုကိုင်ရိုမြို့မှာနှစ်ရက်ကြာကျင်းပဖို့ဖြစ်ပါတယ်။
ယူကရိန်းအမြောက်ကြီးစံကြောင့်လူထုသေဆုံးခဲ့ရတဲ့ဆိုရက်နေဇက်မျိုးတစ်မျိုးစီလာရောက်ကြည့်ရှုကြဖို့ဆက်ရှိနိုင်ငံကတန်တမန်တွေကိုရုရှားတို့ကဖိတ်ခေါ်လိုက်ပါတယ်။နေဇက်ကရော့စတော့ဒေသကိုနိုင်ငံခြားရေးစီးရေးကျွမ်းကျင်သူတွေသတင်းသမားတွေကိုရုရှားကကွေးဝန်ကြီးဌာနကအင်ကာနေရဒီလိုဖိတ်ခေါ်လိုက်တာဟာစေတနာအရင်းခံတဲ့ဖိတ်ခေါ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒီနေ့လန်နေတုန်းကတော့ယူကရိန်းအစိုးရရိတ်ခတ်ဖို့စစ်လေရင်တစင်းကိုပြစ်ချပြီးဝန်ထမ်းလေးဦးကိုဖမ်းဆီးထားတယ်လို့ယူကရိန်းအစီအပိုင်းကရုရှားလိုလာတဲ့ယူကရိန်းခွဲထွက်ရေးဝါဒီကဆိုကြပါတယ်။ဖမ်းဆီးထားသူတွေကိုလူဟန်စ်မြူဒန်နေဇက်ခရက်နိုဒန်မြို့မှာဖမ်းဆီးထားတာဖြစ်ပြီးစစ်ဆေးမင်းမြတ်မှုတွေလုပ်နေတယ်လို့လူဟန်စ်မြူကခွဲထွက်ရေးဝါဒီတွေပြောဆိုတာကိုရုရှား Interfax သတင်းမှာမနေ့ကကဖော်ပြပါတယ်။လေယာဉ်ပေါ်မှာရှီဦးလိုက်ပါသွားပြီးစစ်ပွဲဖြစ်နေတဲ့အစီအပိုင်းဒေသကစစ်စည်ရေးဂိတ်တွေမှာရှိတဲ့တပ်သားတွေအတွက်ရေနဲ့ရိတ်ခါတွေတည်ဆောင်သွားတာဖြစ်တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပြောဆိုတာကိုလည်းဒီရာရှားသတင်းကကူကထားပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှင်ကိုကတော့ယူကရိန်းတပ်ဖွဲ့တွေကိုတိုက်ခိုက်ဖို့အတွက်ရုရှားကမစ်ဆိုင်စနစ်တစ်ခုကိုအသုံးပြုနေတယ်။ရုရှားစစ်တပ်အရာရှိတွေဟာယူကရိန်းသဘူနေနဲ့ပေါင်းပြီးယူကရိန်းအစိုးရကိုတိုက်ခိုက်နေတယ်လို့စွပ်စွဲပြောဆိုထားပါတယ
်။အီရန်ရဲ့နျူကလ িয়ার စီစဉ်တွေနဲ့ပတ်သက်ပြီးအီရန်နဲ့ကမ္ဘာအင်အားကြီး၆နိုင်ငံကညီနိုင်ရေးမှုတွေရဲ့ဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိနေပါတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီး John Kerry ကပြောပါတယ်။ဒါပေမဲ့အဓိကပြဿနာကြီးတွေအတွက်တော့ကြီးမားတဲ့ကွာဟချက်တွေရှိနေတဲ့သဲပဲလို့ဆိုပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေဟာငြိမ်းချမ်းရေးကိစ္စရပ်တွေမှာပဲတုံ့နာတေချာစီဖို့အတွက်ရေရှည်သဘောတူညီချက်တရရအောင်ကြိုးစားနေတဲ့ဆွေးနွေးပွဲအပြီးဗီယက်နမ်မှာအင်ကာနီကဝန်ကြီး Kerry ကပြောကြားလိုက်တာပါ။အီရန်ရဲ့နျူကလ িয়ার ပြဿနာအဖြေရှာဖို့အတွက်တနင်္ဂနွေနေ့နောက်ဆုံးရက်သတ်မှတ်ထားတာဟာလည်းအခုထိ ဖြစ်နိုင်ခြေရှိနေသေးတယ်လို့လည်းပြောပါတယ်။အမေရိကန်အစိုးရအနေနဲ့အင်းနိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်တွေချမှတ်ဖို့လိုအပ်နေပြီလို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇရက်ဖ်ရဲ့ပြောကြားချက်ကိုအီရန်အစိုးရသတင်းတွေမှာဖော်ပြထားပါတယ်
။ဗြိတိန်နိုင်ငံရဲ့ထိတ်တန့်သဏ္ဍာန်ယာရုမှာလင်းနစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အဲ့ဒီယာရုကနှုတ်ထွက်တော့မှဖြစ်တယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဝီလျံဟိတ်ကပြောကြားလိုက်ပါတယ်။ဒါဟာ2010ပြည့်ရွေးကောက်ပွဲနောက်ပိုင်းဝန်ကြီးချုပ်ကင်မရွန်ရဲ့အစိုးရအဖွဲ့မှာကြည့်မာတဲ့အပြောင်းအလဲတွေပေါ်ဆောင်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။သူရတုကနှုတ်ထွက်မဲ့အကြောင်းနဲ့ရှင်းတဲ့မေလာမှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာလည်းသူဝင်ရောက်ရှင်းပြတော့မှာမဟုတ်ဘူးလို့မစ္စတာဟိတ်ကသူ့ရဲ့ Twitter အကောင့်မှာရေးသားထားပါတယ်။သူနည်းနည်းလောလောဆယ်မှာ Britain အောက်လွှတ်တော်မှာဦးဆောင်မှုပေးသွားမယ်လို့ဆိုပါတယ်။သူနေရာမှာလက်ရှိကောက်ကွယ်ဝင်ကြီး Philip Hammond ကိုနိုင်ငံရေးဝင်ကြီးအဖြစ်အစားထိုးခန့်အပ်ဝယ်ရှိတယ်လို့Britain သတင်းမီဒီယာတွေကရေးသားဖော်ပြကြပါရယ် Conservative Party ခေါင်းဆောင်ဝန်ကြီးချုပ် David Cameron ဟာလာမယ့်အထွေထွေရွေးကောက်ပွဲမတိုင်မီထိတ်တန့်အစိုးရယာထုတွေမှာနောက်ဆုံးအပြောင်းအလဲတွေပြုလုပ်နေတာဖြစ်ပါတယ်ဒီကနေ့အင်္ဂါနေ့မှနောက်ထပ်ယာထုအပြောင်းအလဲခံအမှုတွေ Mr. Cameron ကြေညာလိုက်မယ်လို့ခန့်မှန်းရပါတယ်လူထုသဘောထားစစ်တမ်းတွေအရသူ့ပါတီဟာအတိုက်ခံ Labour Party အောက်ထောက်ခံမှု900ခန့်လုံးနှိမ့်ချနေတာကြောင့် Mr. Cameron အနေနဲ့ကျမမညီမျှမှုတွေရှိနေတာကိုပြုပြင်တဲ့အနေနဲ့အစကြီးရဲ့အမျိုးသားအတော်များများကိုယာရုကနေထုတ်ပယ်ပြီးထိတ်တန့်ယာရုတွေမှာအမျိုးသမီးတွေကိုတူခန့်အပ်လိုက်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုက်နိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရခင်ဗျာ
view american တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်ကုန်ပစ္စည်းအမျိုးအစားအတော်များများကို american ပြည်ထောင်စုကဒဏ်ခတ်တဲ့အနေနဲ့အခွန်တိုးပြီးကောက်ယူတာဟာမှားယွင်းတဲ့လုပ်ရလို့ wto ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကဆုံးဖြတ်ခဲ့ပြီးဒါဟာရေရှည်တက်ရောက်မှုတွေဖြစ်လာနိုင်တယ်လို့ဆိုပါတယ်နေဆွမ်းရင်တုံလျှက်စစ်ထုတ်ဆိုလာပြားတွေတမနီနဲ့တခြားထုတ်ကုန်တွေအပါအဝင်တရုတ်ကနေတင်သွင်းတဲ့ကုန်ပစ္စည်းအများအပြားကို american ဘက်ကအခွန်ကောက်ခံရမှာနိုင်ငံတကာဥပဒေတွေနဲ့မညီညွတ်တာတွေ့ရတယ်လို့ wto တရားရေးအဖွဲ့ကတင်းနှလန်နေကဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒါဟာတရုတ်ကုမ္ပဏီတွေကိုအစိုးရကထောက်ပံ့မှုပေးနေတဲ့အတွက်တရုတ်ကုန်ပစ္စည်းတွေ American ဈေးကွက်ထဲမှာဈေးပေါ်ပေါ်နဲ့လာပြီးပုံနေတာကိုကာမိအောင်လှုပ်ဆောင်တာသာဖြစ်ကြောင်း American အစိုးရဘက်ကပြန်လည်ညှင်းချက်ထုတ်ပါတယ်။ American ကုန်ပစ္စည်းတွေအတွက် American အစိုးရကတရားမဝင်ကာကွယ်မှုတွေလုပ်ပြီးအခွန်ကောက်နေတာကို2012ခုနှစ်မှာတရုတ်ကတိုင်တန်းခဲ့တာဖြစ်ပါတယ်။တရုတ်ကုန်ပစ္စည်းတွေပေါ်မှာကောက်ယူမှုကတစ်နှစ်ကိုဒေါ်လာတန်ပေါင်း9200ကျော်လောက်ရှိနေတာပါ။အခုလို WTO ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီး American ဘက်ကဘယ်လိုလျှောက်လဲမယ်ဆိုတာတည်တည်ကြွယ်ကြွယ်မသိရသေးပါဘူး။တရုတ်ကူးတန်းရောင်းဝယ်ရေးဝန်ကြီးဌာနကတော့ WTO ရဲ့ဆုံးဖြတ်ချက်အတွက်ကြိုဆိုလိုက်ပြီးတရားမျှတတဲ့ပြိုင်ဆိုင်မှုတွေလုပ်ဖို့အခုလို မှားယွင်းတဲ့လုပ်ရတွေကိုပြင်ပေးပါလို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်း WTO တရားရေးအဖွဲ့ကတရုတ်ရဲ့တိုင်တန်းမှုတချို့ကိုပယ်ချခဲ့တာအတွက်တော့ဝန်းနေပါတယ်လို့ပြောပါတယ်။
American တရုတ်နှစ်နိုင်ငံဆက်ဆံရေးကိုပူပေါင်းဆောင်ရွက်မှုတိုးမြှင့်ရေးသဘောကွက်လှမ်းမှုတွေပြည်လဲရေးတို့အတွက်ပြန်လည်အဓိပ္ပာယ်ဖွင့်ဆိုဖို့လိုလာတယ်လို့သမ္မတဥပမာကပြောကြားလိုက်ပါတယ်။ဒီသဘောထားကိုတနင်္လာနေ့တုန်းကတရုတ်သမ္မတရှီဂျင်းဖင်နဲ့တယ်လီဖုန်းဆက်သွယ်စကားပြောစဉ်သမ္မတဥပမာထုတ်ဖော်ခဲ့တာဖြစ်တယ်လို့အင်ဗျူရောကြေညာချက်မှာဖော်ပြထားပါတယ်။ခေါင်းဆောင်နှစ်ဦးတို့ဟာအီရန်နဲ့မြောက်ကိုရီးယားတို့ရဲ့နျူကလ িয়ার အစီအစဉ်တွေအပါအဝင်ဒေတာတွေနဲ့ကမ္ဘာပြဿနာတွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။အီရန်အနေနဲ့သူရဲ့နျူကလ িয়ার အစီအစဉ်ဟာလုံးဝဥက္ကဋ္ဌငင်းညာရေးအတွက်သာဖြစ်တယ်ဆိုတာကိုပြသရမယ်လို့သမ္မတဥပမာကဆိုပါတယ်။မြောက်ကိုရီးယားအနေနဲ့လည်းနျူကလ িয়ার စွန့်လွှတ်ရေးကိုလိုက်နာလာအောင်တရုတ်နဲ့အမေရိကန်တို့ပုံမှန်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းမစ္စတာဥပမာကအလေးအနက်ပြောသွားခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးတို့ဟာယမန်နှစ်ကဘေကျင်းမှာဆွေးနွေးခဲ့ကြပြီးနှစ်ပတ်လည်နေ့မှာအခုလိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ကြတာဖြစ်ပါတယ်။
BRICS လို့ခေါ်တဲ့ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကနိုင်ငံ၅နိုင်ငံကကမ္ဘာ့ဘဏ်နဲ့ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့တွေကိုရှင်ပြိုင်ပြီးနိုင်ငံတကာငွေကြေးအဖွဲ့အစည်းတခုထူထောင်တာကိုဒီကနေ့ထုတ်ပေါ်ပြောကြားဖို့ရှိပါတယ်။စီးပွားရေးကြီးထွားလာနေတဲ့နိုင်ငံ၅နိုင်ငံပါဝင်တဲ့ BRICS အဖွဲ့ကဘရာဇီးနိုင်ငံ Fortaleza မြို့မှာနှစ်ရက်ကြာညီလာခံကိုကျင်းပနေတာပါ။ New Development Bank လို့ယာယီနာမည်ပေးထားတဲ့ကမ္ဘာ့ဘဏ်လို့အဖွဲ့အစည်းတခုကို BRICS ကတနိုင်ငံကိုဒေါ်လာတဘီလီယံ30နဲ့မတင်ငွေဒေါ်လာဘီလီယံ50နဲ့စတင်ခဲ့တာဖြစ်ပါတယ်။ဒီငွေတွေကိုဖွံ့ဖြိုးတဲ့နိုင်ငံတွေကဆင်းရဲတဲ့နေမှုရောပါစေရတဲ့အကူငွေဖြစ်သုံးဆွဲမှာပါ။ NDB က 2016ခုနှစ်မှာပထမဆုံးချင်းငွေကိုစပြီးထုတ်ပေးဖို့ရှိတယ်လို့ Reuters သတင်းမှာဖော်ပြပါတယ်။ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့နဲ့ဆင်ပြိုင်တည်ထောင်ထားတဲ့ဒီအဖွဲ့အတွက် BRICS ကအရေးပေါ်ရန်ပုံငွေအရန်ငွေအဖြစ်နဲ့ဒေါ်လာဘီလျံ100မှတည်ခဲ့ပါတယ်။တရုတ်က47ဘီလျံချထားပေးမှဖြစ်တယ်လို့ Brazil, India နဲ့ Russia တို့က18ဘီလျံစီတောင်အာဖရိကက5ဘီလျံထည့်ဝင်မှာပါ။NDB ဌာနချုပ်ကိုဘယ်နေရာမှာထားမယ်ဆိုတာမဆုံးဖြတ်သေးပါဘူး။ဌာနချုပ်ထားမယ့်နေရာအဖြစ်ရှန်ဟိုင်း၊မော်စကို၊ညူဒေးလီနဲ့ဂျွန်းနက်စ်ဘတ်မြို့တွေကရွေးချယ်ကြမှာဖြစ်ပါတယ်
။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံပိုင်းခြားထားတဲ့စစ်မဲ့ဆုံးအနီးစီးရီးလေ့ကျင့်မှုအပါအဝင်မြောက်ကိုရီးယားရဲ့မကြခင်မစ္စိုင်းဒုံးကျည်တွေအမြောက်တင်တဲ့ပစ်ခတ်မှုစမ်းသပ်မှုတွေကိုတောင်ကိုရီးယားအပြင်းထန်ရှုတ်ချလိုက်ပါတယ
်။အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးကျော်ဆန်သာတို့ကြီးညာပေးခဲ့တာပါ VOA ကနေအခုဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးပြောပြပေးပါမယ်2008ဖွဲ့စည်းပုံအခြေခံဥပဒေတွေကပုံမှ436ကိုပြင်ဆင်ရေးလူမှုစန္ဒသဘောထားလက်မှတ်တွေကောက်ယူစုဆောင်းနေတာမှာလက်မှတ်ပေါင်း3000ကျော်ရသွားပြီလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောပါတယ်။တစ်ချိန်တည်းမှာပဲပြည်ထောင်စုလွှတ်တော်ကဖွဲ့စည်းပေးထားတဲ့အခြေခံဥပဒေပြင်ဆင်ရေးအကောင့်ထယ်ဖော်မှုကော်မတီကလည်းအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့အခန်း၄အထိလေ့လာပြီးသွားပြီလို့ကော်မတီဝင်တဦးကပြောပါတယ်။အပြည့်အစုံကိုရန်ကုန်မြို့ကနေ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်။
အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ညီညာရေးနဲ့ပွန်လင်းလူမှုအဖွဲ့စည်းကဥဆောင်ပြီးတော့ပုံမှန်436ပြင်ဆင်ရေးအတွက်လက်မှတ်ကောက်ခံမှုတွေလုပ်နေတာဆိုရင်တနိုင်ငံလုံးအတိုင်းအတာအရ 3.3 သန်းနီးပါးရရှိနေပြီလို့အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်ရဲ့အခြေခံဥပဒေပြင်ဆင်ရေးကော်မတီဝင်တဦးဖြစ်တဲ့ဦးထွန်းနှောင်းကပြောပါတယ်
။ဒါအတိုင်းနဲ့ပြည်နယ်14ခုကနေပြီးတော့သူတို့ရရှိထားတဲ့လက်မှတ်စင်တွေပို့ဖို့ပါတယ်။ဆိုတော့ကျွန်တော်ပေါင်းကြည့်တဲ့အခါမှာ33ဒိန်ပေါ့လေ 3.3 သန်းလောက်ကျွန်တော်ရနေပါပြီ။ရန်ကုန်ကဆိုလို့ရှိရင်အဲ့တုန်းကကျွန်တော်တို့က6သိန်းကျော်ကျော်ဒီဂျွန်29မတိုင်ခင်ပေါ့ဂျွန်တတိယလောက်ကျတော့ကျွန်တော်တို့ပြန်ပြီးတော့သူတို့ပြန်ပြီးမေးကြည့်လိုက်တာမှာသူတို့ကလက်မှတ်က7သိန်းလောက်ကျွန်တော်ရသွားတာပေါ့လေဆိုတော့ကျွန်တော်ပြန်ကြည့်လိုက်တော့ဒါဟိုချင်းကြီးကောင်းပါတယ်လို့သူပြောရတာပေါ့ခင်ဗ
ျဒီလက်မှတ်ကောက်ခံမှုတွေကိုဇူလိုင်လ19ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးတော့အဲ့ဒီနေ့ပြီးရင်ပုံမှန်436ကောက်ခံလက်မှတ်တွေတနိုင်ငံလုံးအတိုင်းအတာအရဘယ်လောက်ထိရခဲ့လဲဆိုတာကိုအတိအလင်းကြေညာမှာဖြစ်တယ်လို့လည်းဦးထွန်းဟင်ကပြောပါတယ်။အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်နဲ့88ငြိမ်းချမ်းရေးနဲ့ပွန်လင်းလူမှုအဖွဲ့စည်းကပုံမှန်436ပြင်ဆင်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနှံ့မှာတလာခွဲကြဟောပြောမှုတွေလုပ်ခဲ့တာလည်းဖြစ်ပါတယ်။ဒီလိုဟောပြောမှုတွေကိုမြို့နယ်ပေါင်း50နီးပါးမှာ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွန်လင်းလူမှုအဖွဲ့စည်းကဟောပြောမှုတွေလုပ်ခဲ့တာဖြစ်တယ်လို့လည်း88မျိုးဆက်ကျောင်းသားကောင်းဆောင်တူဦးဖြစ်တဲ့ကိုချင်မီက VOA ကိုပြောပါတယ်။တစတဲ့မှာပဲအခုလိုနေရီမှာ2008ဖွဲ့စည်းပုံအရင်နဲ့ပတ်သက်ပြီးတော့ဟောပြောမှုတွေလုပ်တဲ့အခါမှာအရင်ပြည်သူတွေအနေနဲ့2008ဖွဲ့စည်းပုံဆိုတာဘာလဲကကနနာမသိတာကနေအတော်လေးနားလည်လာတာကိုတွေ့ရတယ်လို့လည်းသူကပြောပါတယ်
အဲ့တော့သူနောက်ဆုံးကျင်နေရတော့ကျွန်တော်တို့အကျိုးမြတ်တစ်ခုတော့တော်တော်ကြီးကြီးရနေပြီအဲ့ဒါဘာလဲဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူတွေကတော်တော်သိလာကြလို့ကြာနော်အဲ့တော့နှစ်ပေါင်းအတော်ကြာ2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတာနာမည်သာကြားဘူးတယ်ဘာမှမသိတယ်ပြည်သူတွေကအခု2008ဖွဲ့စည်းပုံအခြေခံဥပဒေကိုတော်တော်သိလာကြပြီအထူးသဖြင့်ကတော့ကျွန်တော်တို့ပြောချင်တာကဘာလဲဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ဟာပြင်ရမဲ့ပုံမှန်တစ်ခုဖြစ်တယ်ဆိုတာကိုပြည်သူကနေတော့လက်ခံတာပဲเนาะဒီမှာကျွန်တော်တို့တကယ်ဟိုတတိကောင်းကောင်းလို့တတိကောင်းကောင်းရှိလို့အဲတကယ်ရုံကြီးနဲ့အဲ့ဒါအင်ပြီးအပြည့်ပါဝင်ကြတဲ့ပြည်သူရှိနေလို့ပဲတချို့ဝေးလာတဲ့ဒေသကနေတော့ဟိုမပါဝင်နိုင်တဲ့လူတွေလည်းရှိကြမှာပဲဒါပေမဲ့တခြားတစ်ခုကတော့ကျွန်တော်တို့ဒီပုံမှန်436ဟာပြန်ရမယ်ဆိုတဲ့ဆန္ဒကိုတော့ပြည်သူများစုကရှိနေပြီဆိုတော့ကျွန်တော်တို့တွေ့နေရတယ်
တော်ရှိဖွဲ့စည်းပုံကိုအဓိကပြင်ဆင်မယ်ဆိုရင်လွတ်တော်တွေကကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှပြင်ဆင်နိုင်မယ်ဆိုတော့ဒီပုံမှန်436ဟာဘယ်လောက်ထိရေးပါလဲဆိုတဲ့အချက်ကိုပြည်သူသိအောင်ဟောပြောမှုတွေလုပ်ခဲ့ပြီးတော့ဒီပုံမှန်ဟာပြင်ဆင်မှုအမှန်တကယ်လိုအပ်နေတယ်ဆိုတာကိုပြည်သူကဆန္ဒပြုလက်မှတ်ရေးထိုးမှုတွေကိုပြောင်းလွှတ်တော်ကိုတင်ပြနိုင်အောင်ပုံမှန်436လက်မှတ်ကောက်ခံတာတွေကိုမြန်မာနိုင်ငံနဲ့ဆောင်ရွက်နေတာလည်းဖြစ်ပါတယ်တစ်ချိန်တည်းမှာပဲပြောင်းလွှတ်တော်မှဖွဲ့စည်းထားတဲ့အခြေခံဥပဒေပြင်ဆင်ရေးအကောင့်တဲ့ခေါ်မှုကော်မတီကလည်းပုံမှန်436ပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုပြင်ဆင်ကြမလဲဆိုတာကိုဆွေးနွေးမှုတွေလုပ်တဲ့နေရာမှာအခန်းလေးကနေပတ်သက်ပြီးတော့ပြင်ဆင်စရာရှိတာတွေကိုလေ့လာမှုတွေပြုလုပ်ခဲ့ပြီးဖြစ်တယ်လို့အဲ့ဒီကော်မတီမှာပါဝင်တဲ့အမျိုးသားဒေါက်တာကိုစလဲဒေါက်တာအေးမောင်ကပြောပါတယ
်ကျွန်တော်တို့ကဗျာဟိုဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ကစကြတာပေါ့လေအခန်းစနစ်ပြီးရင်အခန်း၁အခန်း၅အခန်း၃အခန်း၄ကိုအခုရောက်နေပါတယ်အခန်း၄မှာလေပြည်ထောင်စုလွှတ်တော်ကဏ္ဍပြီးသွားပြီပြည်သူ့လွှတ်တော်ကဏ္ဍကိုရောက်နေပါတယ်ပြည်သူ့လွှတ်တော်ကိုစလဲတူဦးအရေးချင်းလေးတွေနဲ့ပတ်သက်လို့ ဒီနေ့မနေ့မှဆင်းနေပြီးသွားပြီ
အခုကျင်းပနဲ့လွတ်တော်စည်းဝေးရာဇူလိုင်လကုန်ပိုင်းမှာအဆုံးသတ်မှာဖြစ်ပြီးတော့နောက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုဒီလွတ်တော်စည်းဝေးတွေပြီးရင်ခဏရဏနာမှာဖြစ်ပြီးတော့လာမယ့်စက်တင်ဘာလလွတ်တော်စည်းဝေးတွေပြန်လည်စတင်တဲ့အခါမှာကော်မတီအနေနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေကိုဆက်လက်ဆောင်ရွက်မှာဖြစ်ပါတယ်2015အထွေထွေရွေးကောက်ပွဲမတိုင်ခင်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ထွက်ပေါ်လာအောင်ကော်မတီအနေနဲ့ဆောင်ရွက်ရမှာဖြစ်တယ်လို့လည်းဒေါက်တာအေးမောင်ကပြောပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြရတာပါအခုဆက်လက်ပြီးတော့မြန်မာနိုင်ငံမှာသတင်းသမားတွေအပေါ်ဖိနှိပ်နေတာတွေဟာသမရဦးသိန်းစိန်အစိုးရပေါ်နိုင်ငံတကာရဲ့ယုံကြည်မှုလျော့ကျသွားစေတယ်လို့နယူးယောက်အခြေစိုက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကပြောဆိုလိုက်ပါတယ်ဒီလိုအခြေအနေတွေကြောင့်မြန်မာအစိုးရပေါ်တန်တမာရေးနီးလန်းနဲ့ဖိအားပေးဖို့ကိုလည်းနိုင်ငံတကာအစိုးရတွေကို CPJ ကတောင်းဆိုထားပါတယ် CPJ ရဲ့သဘောထားကိုမက်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတဲ့အခါအဖွဲ့ရဲ့အာရှအစီအစဉ်လုပ်ငန်းညှိနှိုင်းရေးမှူးဘော့ DS ကအခုလိုစဖြေပါတယ်
You know, we see this, the arrests or the trial and the sentencing last week of these journalists is as a real...
ဒီကသတင်းဘက်ကဖမ်းဆီးခံထားတဲ့သတင်းတော့တွေကိုတရားရုံးကနေအနှစ်တရာကျော်ကလေးကရှိနေတဲ့ဥပဒေပုံမှန်နဲ့နှစ်ရှည်ထောင်ဒဏ်ချလိုက်တာကြောင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့မြန်မာအစိုးရဘက်ရှိနေတဲ့ယုံကြည်မှုဟာကျဆင်းသွားပါတယ်ခေတ်သစ်ဒီမိုကရေစီလူအဖွဲ့အစည်းတွင်သတင်းတော့တွေရဲ့အခန်းကဏ္ဍကိုမြန်မာအစိုးရအနေနဲ့လက်မခံနိုင်ဘူးဆိုတာကျွန်တော်တွေးရပါတယ
်မြန်မာအာဏာပိုင်တွေဘက်ကတော့သတင်းသမားတွေဟာခွင့်ပြုချက်မရှိဘဲစူဝေးစင်တာဖော်ထုတ်ခဲ့လို့ပုံမှန်ဆက်ရှင်နဲ့အမှုဖွင့်ရတာဖြစ်တယ်လို့ဆိုပါရယ်။ဒါပေမဲ့ဆန္ဒပြတဲ့သတင်းတောက်အယောက်20ကိုသာမကအဲ့ဒီဆန္ဒပြတဲ့သတင်းကိုယူနေတဲ့သတင်းသမားတွေကပါအရေးယူအမှုဖွင့်တယ်ဆိုတာကတော့အစိုးရဘက်ကသတင်းသမားတွေကိုမလိုလားနေတာဖြစ်တယ်လို့ Bob Diaz ကပြောပါရယ်။
Journalists or anyone should be allowed to do that in any country that calls
တရင်းသမားရဲ့အနေနဲ့လွတ်လပ်စွာဆန္ဒပြပိုင်ခွင့်ရှိပါတယ်သူသဖြင့်သူတို့ရဲ့လုပ်ဖို့ကိုင်ဘတ်တွေကိုနှိရှိထောင်ဒဏ်တွေချလိုက်တာကိုကန့်ကွက်ဆန္ဒပြကြတာပါနောက်ပြီးဖျက်လို့ဖျက်ဆီးလုပ်မဲ့ဆိုတဲ့ရည်ရွယ်ချက်သဘောထားလည်းမပပါဘူးလမ်းဘေးမှာအတန်တိတ်ဆန္ဒပြကြတာပါဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတိုင်းမှာအခုလိုဆန္ဒပြပွဲတွေကိုခွင့်ပြုရမှာပါအခုတော့ဒီဆန္ဒပြပွဲတရင်ယူတဲ့တရင်းသမားတွေကိုပါအမှုဖွင့်တရားစွဲတယ်ဆိုတာကတော့သတင်းသမားတွေအပေါ်မှာအစိုးရဖိနှိပ်ခြင်းတွေပုံရှိပါတယ
်။ပြီးခဲ့တဲ့ကြာသပတေးနေ့က Unity ဂျာနယ်အမှုဆောင်အရာရှိချုပ်နဲ့သတင်းတော်လေးဦးကိုထောင်ဒဏ်10နှစ်စီပြစ်ဒဏ်ဆင်လိုက်တဲ့အပေါ် CPJ အဖွဲ့ကြီးကအပြင်းထန်ကန့်ကွက်ထားတာပါ။ဒီကြေညာချက်မှာနိုင်ငံတကာကအလူရှင်နိုင်ငံတွေအနေနဲ့မြန်မာအစိုးရပေါ်အကူအညီပေးနေတာတွေကိုပြန်လည်သုံးသပ်ပြီးတန်တမာရေးနီးလန်းအရာဖိအားပေးလှုပ်ဆောင်ကြဖို့တိုက်တွန်းထားပါတယ်။ပြီးခဲ့တဲ့မန္တလေးစုပူအကြမ်းဖက်မှုတွေနဲ့ပတ်သက်လို့လည်းသတင်းမီဒီယာသမားတွေရဲ့အသက်အန္တရာယ်တွေကိုချိန်ထောက်ခံထားရပြီးသမရဦးသိန်းစိန်ရဲ့မိန့်ခွန်းထဲမှာလည်းသတင်းမီဒီယာနဲ့ပတ်သက်လို့သတိပေးပြောဆိုတာတွေလည်းရှိနေတာကြောင့်ဒီကနေ့မြန်မာမီဒီယာလောကဟာကြီးမားတဲ့ချိန်ထောက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့သတင်းတောက်တွေကပြောဆိုနေကြပါတယ်ရှင်။
မင်းအင်ဂျင်နိုင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာပါအခုထပ်ပြီးနားဆင်ရမှာတော့ Unity Channel ကသတင်းမီဒီယာသမားတွေကိုနှိရှေထောင်ဒဏ်ချမှတ်လိုက်တာဟာသတင်းလွတ်လပ်ခွင့်ကိုထိန်းချုပ်တာနဲ့မဆိုင်ပဲဥပဒေချိုးဖောက်လို့အရေးယူတာသာဖြစ်တယ်လို့သမရရဲ့ပြောခွင့်ဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဦးရဲထွတ်ကပြောပါတယ်ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းတွေက Facebook ပေါ်မှာပြန့်နှံ့နေခဲ့တဲ့မှတ်ချက်တွေကိုလည်းသူပြောဆိုခဲ့တာမဟုတ်ဘူးလို့ညင်းပါတယ် American ပြည်ထောင်စုမှာခေတ္တရောက်နေတဲ့ဦးရဲထွတ်ကိုမန်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာတော့ဦးရဲထွတ်ကအခုလိုစဖြေပါတယ
်ပထမဆုံးကျွန်တော်ပြောချင်တာကတော့ဒီအရေးယူဆောင်မှုကိစ္စတွေကဟိုသတင်းမီဒီယာလွတ်လပ်ခွင့်ကိုထိန်းချုပ်ခြင်းနဲ့လုံးဝမပတ်သက်ပါဘူးအဲ့တော့မျိုးသားလုံခြုံရေးကိုထုတ်ဖောက်တယ်ဆိုတဲ့ကိစ္စအထူးသဖြင့် Unity ကသူ့ရေးတဲ့သတင်းကြောင့်ကျွန်တော်တို့ကအရေးယူတာမဟုတ်ပါဘူးနိုင်ငံတော်ရဲ့ကာကွယ်ပစ္စည်းစရုံတစ်ခုတားမြစ်ကန့်သတ်ထားတဲ့နေရာတစ်ခုကိုအယောင်ဆောင်ပြီးတော့မှဝင်ရောက်ပြီးတော့မှဓာတ်ပုံရိုက်ပြီးလုပ်တဲ့ကိစ္စကြောင့်ကျွန်တော်ကအရေးယူရတာပါဆိုလိုတာကတော့ဒါသတင်းလွတ်လပ်ခွင့်နဲ့မဆိုင်ပါဘူးဥပဒေချိုးဖောက်မှုနဲ့ပဲဆိုင်ပါတယ်နောက်တစ်ခုကတော့ဘိုင်းမွန်တဲ့နေကိုအရေးယူတဲ့ကိစ္စကတော့အစင်းဒီဂျာပြအစိုးရဖွဲ့မယ်ဆိုတဲ့ကိစ္စကိုစာနာပြမှုမလုံးမဲ့မနဲ့မှာသူကကြိုတင်ပြီးတော့ထုတ်ဝေတဲ့တို့ကြောင့်မလို့လုံစော်သူတို့ဖြစ်တဲ့တို့ကြောင့်မလို့ကျွန်တော်ကအရေးယူရတာပါအဒါကတော့ဒီကျွန်တော်တို့ဆောင်ရွက်ခဲ့တဲ့အခြေအနေကျွန်တော်တိတိလောက်ပြောတာပေါ့လေအဲကျွန်တော်ပြန်ချုပ်ပြောချင်တာကတော့ဒါတွေအားလုံးကဒီဥပဒေကိုချိုးဖောက်လို့ဖြစ်တဲ့ကိစ္စပါဟိုတည်င်းလွတ်လပ်ခွင့်နဲ့မဆိုင်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ရှေ့အခုပေါ့နော်မြန်မာပြည်မှာပေါ့လေဒီဒူးဝင်ကြီးဦးရဲထွန်းနဲ့ပတ်သက်ပြီးတော့ဟို comment နေပေါ့လေတက်နေပါတယ်ဒီအတိတ်ကတော့ media သမားတွေသမရကိုတောင်းပန်မယ်ဆိုလို့ရှိရင်ကြေးအေးမယ်ပေါ့နော်အမှုမဖွင့်ဘူးဆိုတာမျိုးအဲ့လို comment တွေတက်လာပါတယ်ရှင်ဒီပေါ်မှာတကယ်ဒူးဝင်ကြီးဦးရဲထွန်းတုံ့ပြန်ခဲ့ပါလားရှင
်ဟောမကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ပြောတာလုံးဝမရှိပါဘူးဗျာအဲ့ကိစ္စကိုပြန်ရှင်းပြရင်ကျွန်တော်ကမြန်မာနိုင်ငံကနေဇူလိုင်လ4ရက်နေ့မှာထွက်လာတယ်9ရက်နေ့ကစပြီးတော့ကျွန်တော်ဒီမှာGeorge Washington University မှာကျွန်တော်အဲသုံးပတ်ကြာတင်တာကျွန်တော်တက်နေပါတယ်အဲ့တော့ကျွန်တော်ဒီမှာရှိနေတုန်းကျွန်တော်တရားဝင်ဖြေတာဆိုလို့ RFA ကလာခေါ်လို့ interview လုပ်တာတခုနဲ့အဲ့ဒီ interview ပေါ်မူတည်ပြီးတော့မှ 7 days ကမေးတာမေးလို့ကျွန်တော်တို့ဒီ Unity Channel နဲ့ပတ်သက်လို့ဖြေတာတခုပဲရှိပါတယ်အဲ့တော့ကျွန်တော်တာဝန်နေအားလုံးလွှဲခဲ့တဲ့ကြောင့်မလို့ကျွန်တော်ဒီရောက်တဲ့အချိန်မှာတကယ်ပို့ဝင်လင်းပြောရကျွန်တော် Facebook လည်းကြည်လည်းမကြည့်ပါဘူးဘယ်သူမှလည်းကျွန်တော်ဖြေတာမရှိပါဘူးအဲ့တော့ကျွန်တော်တို့ပြောတဲ့ဟာတွေအားလုံးကဒါဆိုရှယ်မီဒီယာပေါ်မှာအတုတုပ်ပြီးတော့ပြောနေတဲ့အချက်တွေတွေပဲဖြစ်ပါတယ်
ဟုတ်ကဲ့အဲ့တော့ဟိုဒူးဝင်ကြီးဦးရထွတ်ဒီအမေရိကန်နိုင်ငံကိုလာရတဲ့အဓိကအကြောင်းရင်းကရောပြောပြလို့ရမှာရှင်
။ဟောကျွန်တော်ရေနောက်တစ်ခါပြန်ကြားဟိုပညာရေးဝန်ကြီးဌာနကဒုတိယဝန်ကြီးဦးတန့်ရှင်ရေနောက်နိုင်ငံခြားရေးဝန်ကြီးဌာနကအဆင့်မြင့်အရာရှိ2ဦးရေစုစုပေါင်း4ဦးကကျွန်တော်ဒီ George Washington တက္ကသိုလ်မှာဒီနိုယာဒီတင်နှပ်ဖြင့်ကျင်းပနေတဲ့အမေရိကန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်တဲ့နှစ်ပတ်ကြာတင်နှပ်ပေါ့နော်အဲဟိုဆွေးနွေးပွဲပေါ့အဲ့ဒါကိုကျွန်တော်လာတက်ပါတယ်ပြီးရင်နောက်တစ်ပတ်ကတော့ကျွန်တော်တို့အဲလေးလာရေးခီလို့ပါမယ်စုစုပေါင်း3ပတ်ကြာတဲ့အစီအစဉ်ကိုကျွန်တော်လာတက်နှပ်ဖြစ်ပါတယ
် Unity Unity Channel ကသတင်းမီဒီယာတွေကိုထောင်ထံချမှတ်ခဲ့တဲ့အနေနဲ့ပတ်သက်ပြီးသမရရဲ့ပြောရေးဆိုခွင့်ရှိသူဦးရဲထွတ်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းခဲ့တာပါအခုကတော့ဒီကနေ့ည9:00ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာတွေကိုတောတာရှင်တို့ကိုအသိပေးလိုပါတယ
်တောတာရှင်ခင်ဗျာမကြသေးခင်ကမီဒီယာသမားတချို့ကိုနိုင်ငံတော်လျှို့ဝှက်ချက်ကာကွယ်တဲ့ဥပဒေနဲ့နှိရှေထောင်ဒဏ်တွေချမှတ်လိုက်တာဟာတရားမျှတတယ်လို့ယူဆကြပါသလားနိုင်ငံတော်လုံခြုံရေးကိုထိပါစေတယ်ဆိုတာဟာဘလို့လို့ရမျိုးတွေဖြစ်နိုင်တယ်လဲဆိုတာကိုအင်္ဂါနေ့ညဒရယာရီလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်တို့ထံကိုဂျိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကျွန်တော်တို့ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုဂျိုတင်ရေးသားပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရစေ
။အခုည9:00အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေခင်ဗျာ။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းတွေကိုတင်ပြပါမယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးနဲ့ဟာမတ်စ်တို့အကြားသတင်းတစ်ပတ်ကြာအပြန်အလှန်ပြစ်ခတ်တိုက်ခိုက်ကြပြီးတဲ့နောက်အီဂျစ်နိုင်ငံကကမကထလို့အဆိုပြုထားတဲ့အပြစ်ခတ်ရဲစဲရေးကိုဣသရေဘက်ကအတီးပြုတ်လိုက်ပါပြီအရက်သားတွေထိခိုက်ဒဏ်ရာရတေဆုံးရတဲ့အပေါ်စိုးရိမ်မှုတွေတိုးလာနေချိန်မှာပဲဣသရေကအခုလိုအတီးပြုတ်လိုက်တာပါကိုင်ရိုမြို့တော်မှာအာရဗ်အဖွဲ့ချုပ်နိုင်ငံသားဝင်ကြီးတွေရဲ့အရေးပေါ်အစည်းအဝေးတစ်ခုမတိုင်ခင်မှာအပြစ်ရဲ့သဘောတူညီချက်တစ်ခုကိုအီဂျစ်ဘက်ကအဆိုပြုခဲ့တာပါ VOA သတင်းတောက်ဇလက်ဆာဟုတ်ရဲ့သတင်းလောကကိုကိုသားညင်ဦးကပြောပြပါမယ်
ဂါဇာဘက်ကနေပြီးတော့ Israel ဘက်ကိုဒုံးကျည်ပစ်ခတ်တိုက်ခိုက်မှုတွေလုပ်နေတာနဲ့မျှလက်တုပ်ပြန်တဲ့သဘော Israel စစ်တပ်ကနေဂါဇာကိုဘုံကျဲတိုက်ခိုက်မှုတွေရှိနေတာကြောင့်ဂါဇာမှာရှိတဲ့ဒီပါလက်စတိုင်းပြည်သူထောင်ခံဟာကုလသမဂ္ဂစာအုပ်တွေထဲမှာခိုလုံနေကြရပါတယ်။ဒါကြောင့်လည်းဂါဇာကိုတိုက်ခိုက်မှုတွေရပ်တန့်မှုဆိုပြီးတော့ပါလက်စတိုင်းဒုက္ခသည်များကူညီရေးကုလသမဂ္ဂအကြီးအကဲက Israel ကိုတောင်းဆိုနေပါတယ်။
All indications are and I find this particularly dramatic.
ညာတွေ့ရတဲ့စိတ်မကောင်းစရာအခြေအနေကတော့အခုတိုက်ခိုက်မှုတွေမှာအဓိကခံရသူအများစုကြီးဟာအမျိုးသမီးတွေနဲ့ကလေးငယ်တွေပါ။ကုလသမဂ္ဂဝန်ထမ်းတွေမှာရှိတဲ့လေးပုံတစ်ပုံကျော်ဟာကလေးငယ်တွေဖြစ်ကြပါတယ
်။ကုလသမဂ္ဂရဲ့ကျောင်းအဆောက်အအုံ20ထဲမှာဒုက္ခသည်18,000ခိုလုံနေကြတယ်လို့ကုလသမဂ္ဂအရာရှိကပြောပါတယ်။ပျက်စီးဆုံးရှုံးမှုတွေအသက်ဆုံးရှုံးမှုတွေရင်ဆိုင်နေကြတဲ့ဂါဇာဒေသခံတွေရဲ့စုစုဝဝအခြေအနေတွေကြောက်ရွံ့ထိတ်လန့်မှုတွေကိုဒီထဲထဲဝင်ဝင်ဘယ်ရုပ်တံဌာနတွေကမှရိုက်ကူးထုတ်လွှင့်နိုင်ခြင်းမရှိဘူးလို့ကုလသမဂ္ဂအရာရှိကပြောပါတယ်။ဥရောပသမဂ္ဂကလည်းဒီအဖြစ်ခက်ရဲ့စေးရဲ့အမြန်ဆုံးကြေညာကြဖို့ဆိုပြီးတော့နှစ်ဖက်စလုံးကိုတိုက်တွန်းနေပါတယ်
။ First of all, condemning the indiscriminate fire.
Israel ဘက်ကဂါဇာမှာရှိတဲ့စစ်သွေးကြွအုပ်စုတွေကပြစ်ခတ်တိုက်ခိုက်နေတာတွေကိုရော Israel ဘက်ကလက်တုံပြန်ပြီးတိုက်ခိုက်နေတာကြောင့်ဂါဇာမှာအရက်သားအတော်များများထိခိုက်သေးကြရတာတွေကိုပါကျမတို့ကကန့်ကွက်ရှုံ့ချပါတယ်။ အရသားတွေရဲ့လုံခြုံဘေးကင်းရေးဟာအလွန်အလွန်ကိုအရေးကြီးတယ်ဆိုတာကိုကျမတို့ရှင်းရှင်းလင်းလင်းပြောနေတာပ
ါဂါဇာကိုထိန်းချုပ်ထားတဲ့သဘောထားတင်းမာသူဟာမတ်စ်အုပ်စုကတော့အပြစ်ခတ်ရစေးကျူးပတ်မှုတွေရှိနေတယ်ဆိုတာကိုတည်ပြုပါတယ်အစ္စရေးဘက်မှာတော့ဒီဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကလုံခြုံရေးဆိုင်ရာအစိုးရအဖွဲ့အစည်းအဝေးကိုခေါ်ယူပြီးတော့အီဂျစ်ကအစိုးပြုထားတဲ့အပြစ်ခတ်ရစေးကြီးကိုထောက်ခံလိုက်ပါတယ်ဒါပေမဲ့လို့ဒီပါလက်စတိုင်းဘက်ကမလိုက်နာဘဲနဲ့ပြစ်ခတ်မှုတွေဆက်လုပ်နေမယ်ဆိုရင်တော့အစ္စရေးပြည်သူတွေကိုကာကွယ်ဖို့အတွက်စစ်ဆင်ရေးတွေကိုသူတို့အပြင်းထန်လုပ်သွားဖို့ပြင်ဆင်ထားတဲ့အကြောင်းလဲအစ္စရေးဝန်ကြီးချုပ်ကတတိပေးပါတယ်။အီဂျစ်ကအစိုးပြုချက်မှာတော့ယာယီအပြစ်ခတ်ရစေးကိုချက်ချင်းလုပ်ပြီးတော့အဲ့ဒီကာလအတွင်းမှာနေဇက်ဂိတ်တွေကိုပြန်ဖွင့်ဖို့နှစ်ဖက်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ဖြစ်ပါတယ်။ပါလက်စတိုင်းဘက်ကတာဝန်ရှိသူချုပ်ကတော့ဒါကိုစဉ်းစားနေတယ်လို့ဆိုပေမဲ့ဟာမတ်စ်အဖွဲ့ရဲ့လက်နက်ကိုင်အုပ်စုကတော့ဒါဟာလက်နက်ချဖို့ဖြစ်တယ်ဆိုပြီးပြောနေပါတယ်။အစ္စရေးကာကွယ်ဝင်ကြီးမိုရှီယလွန်ကတော့အခုဖြစ်သွားတဲ့တင်းမာမှုတွေပေါ်မှာဂါဇာမှာရှိတဲ့ဟာမတ်စ်ခေါင်းဆောင်တွေကိုအပြစ်ဖို့ပါတယ
်အခုဒီဆိုရင်တော့ကျွန်တော်တို့ဘက်ကပြစ်မှတ်ပေါင်း1500ကျော်ကိုတိုက်ခိုက်ဖျက်ဆီးခဲ့ပါတယ်အဲ့ဒီထဲမှာတော့ဒုံးလက်နက်ဆင်တွေလက်နက်ဆက်ရုံတွေစစ်စခန်းတွေပါဝင်ပါတယ်ဟာမတ်စ်ခေါင်းဆောင်တွေနဲ့အစ္စလာမစ်ဂျီဟတ်တွေရဲ့နေအိမ်150လောက်ပါဝင်ပါတယ်မြေအောက်ဥမင်လိုင်ကောင်းတွေအဖွဲ့အစည်းရုံးတွေအစိုးရဌာနတွေဗန္နာရေးဆိုင်ရာအဆောက်အဦတွေပါဝင်ပါတယ်ကျွန်တော်တို့အသေးချာပြောနိုင်တာကတော့ဟာမတ်စ်နဲ့အခြားအကြမ်းဖက်အုပ်စုတွေဟာသူတို့လုပ်ခဲ့တဲ့အပေါ်တန်ရာတန်ကြီးကြီးကြီးပေးဆက်ရတာပ
ါပြီးခဲ့တဲ့သတင်းပတ်တွေတွင်တိုက်ခိုက်မှုတွေကြောင့်ဂါဇာမှာလူပေါင်း185ဦးကျော်သေဆုံးခဲ့တယ်လို့ဟာမတ်စ်အဖွဲ့ကပြောပါတယ်အစ္စရေးဘက်ကတော့ထိခိုက်သူတို့မရှိဘူးလို့ဆိုပါတယ်အခုလိုအင်အားမမျှမတထိခိုက်မှုတွေကြောင့်လဲမွတ်စလင်တိုင်းပြည်တွေပါဝင်ကမ္ဘာတစ်လွှားမှာဒီအစ္စရေးကျူးကျော်မှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေဖြစ်နေပါတယ်ဒီချက်တန်ကဘက်ကတော့သူရဲ့အဆိုပြုထားတဲ့ပြစ်ခတ်ရစေးရေးဖြစ်လာပြီးနှစ်ဖက်အပြာနာမျက်နှာချင်းဆိုင်ဆွေးနွေးမှုတွေရှိလာလိမ့်မယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
။ကိုသားညွန့်ပြောပြပေးခဲ့တာပါ။အင်္ဂါနေ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA ရဲ့ညနေခင်းထုတ်လွှင့်ချက်တွေမကြာခင်မှာပြီးဆုံးတော့မှာပါ။ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7ဂျိုဒူးကနေဖမ်းယူရှိကြည့်ရှုနိုင်ပါတယ်ခင်ဗျာ။အဲ့ဒီတော့အခုသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ
်ဂါဇာကမ်းမြောင်ဒေသကဟမတ်စစ်သွေးကြော်တွေနဲ့အစ္စရေးတို့ကြားအပြစ်ခတ်ရစဲအောင်အီဂျစ်ကနေဂျာဝင်ပြီးဖြည့်ရှင်းပေးဖို့အတွက်ကမ်းလန်းချက်ကိုအစ္စရေးဘက်ကသဘောတူလိုက်ပါပြီဒါပေမဲ့ဟမတ်စ်တွေထိန်းချုပ်ထားတဲ့ဒေသကနေအစ္စရေးဘက်ကတော့အခုထိရော့ကက်တွေနဲ့ပစ်ခတ်နေစေပါအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးရဲ့လုံခြုံရေးကက်ဘိနက်ဖွဲ့ကအပြစ်ခတ်ရစဲဆိုင်ရာလှုပ်ဆောင်ချက်အတွက်မဲခွဲအတည်ပြုခဲ့ပါတယ်အပြစ်ခတ်ရစဲမလုပ်ရင်အစ္စရေးတွေရဲ့သတင်းတပတ်ကြားထိုးစစ်ဆင်နွှဲမှုတွေကိုဆက်ပြီးလုပ်ဖို့အသင့်ပြင်ထားတယ်လို့ဒါဝန်နိုင်ငံတကာအတိုင်းဝန်ကပါသဘောတူမယ်လို့လည်းမျှော်လင့်ထားကြောင်းဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးကပြောပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကညှိနှိုင်းမှုတွေရဲ့ဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိနေပါတယ်လို့အမေရိကန်နိုင်ငံချာရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ဒါပေမဲ့အဓိကပြဿနာကြီးတွေအတွက်တော့ကြီးမားတဲ့ကွာဟချက်တွေကရှိနေစေပဲလို့ဆိုပါတယ်ဗြိတိန်နိုင်ငံရဲ့ထိတ်တန့်တန်တမန်ယာရုမှာ၄နှစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ဒီယာရုကနေနှုတ်ထွက်တော်မယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဝီလျံဟိတ်ကပြောကြားလိုက်ပါတယ်။ဒါဟာ2010ရွေးကောက်ပွဲနောက်ပိုင်းဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့အစိုးရအဖွဲ့ထဲမှာကြီးမားတဲ့အပြောင်းအလဲတွေပေါ်ဆောင်မှုရဲ့တစိတ်တစ်ပိုင်းဖြစ်နေပါတယ်။တရုတ်ကုန်ပစ္စည်းအမျိုးအစားတော်များများကိုအမေရိကန်ပြည်ထောင်စုကဒဏ်ခတ်တဲ့အနေနဲ့အခွန်တိုးပြီးကောက်တာဟာမှားယွင်းတဲ့လုပ်ရပါလို့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကဆုံးဖြတ်လိုက်ပါတယ်။တရုတ်ကတင်သွင်းတဲ့ကွန်ပျူစီအများပြားကိုအမေရိကန်ကအခွန်ကောက်ခံရမှာနိုင်ငံတကာဥပဒေနဲ့မညီညွတ်ဘူးလို့ဆိုပါတယ် BRICS လို့ခေါ်တဲ့ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကနိုင်ငံ၅နိုင်ငံက New Development Bank လို့ယာယီပေးထားတဲ့ဘဏ်အဖွဲ့တစ်ခုကိုထူထောင်ဖို့ရှိပါတယ
်သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီနေ့ညနေအစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်တိန်ကြီးထိုက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ် VOA American အတန်ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1853ညလိုင်းဒိုမီတာ19 kHz 15555လိုင်းဒိုမီတာ25 kHz 11965တို့ကနေအတန်လွှင့်ခဲ့ပေးတာပါနောက်2နာရီကျတော့ရရှင်နဲ့မြန်မာပြည်သူအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့တဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.